ေဆရာအီမီကဘာမှာဘယ်အရာမဆိုအကောင်းနဲ့အဆိုးဒွန်းတွဲနေတတ်ပေမဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ကပတ်ကပ်ရောဂါကတော့အဆိုးဘက်ကကြီးတစ်ဖက်ဆောင်းနှင်းဖြစ်နေပါတယ်။အသက်ပေါင်းများစွာဆုံးရှုံးရတဲ့အပြင်လူသားတွေရဲ့ပုံမှန်ဘဝကိုတဆစ်ချိုးပြောင်းလိုက်ပြီးကမ္ဘာစီးပွားရေးအတော်နဲ့နလန်းပြတ်မထုနိုင်အောင်ထိုးတက်လိုက်ပါတယ်။ကမ္ဘာကျောင်းကလူသားနဲ့ချီလို့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးစစ်ကြောင်လည်းမဟုတ်တဘာဘဘေးအန္တရာယ်ကြောင်လည်းမဟုတ်ဘဲလူသိမ်းတဲ့ချီသေဆုံးရပြန်ပါတယ်။ဒီလူတွေကဗိုင်းရပ်စ်ကူးစက်တာမခံရရင်လူဘဝမှာနေနိုင်ပါသေးရဲ့။ဘယ်အချိန်ကဘသူစီကဘယ်လိုကူးလာမှမသိပဲသေမင်းကိုအရှုံးပေးလိုက်ရတာပဲဖြစ်ပါတယ်။အဖိုးတန်တဲ့လူအသက်တွေကိုလည်းချွေနိုင်ငံစီးပွားရေးလည်းကြဆင်းစေလူမှုဘဝတွေလည်းဘယ်အချိန်ပုံမှန်ပြန်ရောက်မှမသိနိုင်တဲ့ကိုရိုနာဗိုင်းရပ်စ်မှာကောင်းကွက်ရှိသလားစမ်းစစ်ကြည့်တာလည်းရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကောင်းကွက်နဲ့သွေးဝိုက်တဲ့ဆိုးကွက်တွေကိုနိုင်ငံတကာပညာရှင်တွေပါဝင်တဲ့သိပ္ပံနည်းပညာနဲ့ဆေးပညာရပ်ဆိုင်ရာ Science Direct သုတေသနအဖွဲ့ကစာရန်ပြုစုတာပါ။စာရန်အနှစ်ချုပ်ကိုပြောရရင်တခြားကဏ္ဍတွေမပါဘဲ COVID-19 ကြောင့်သဘာဝပတ်ဝန်းကျင်ကိုကောင်းကျိုးနဲ့သွေးဝိုက်တဲ့နည်းနဲ့ဆိုးကျိုးသက်ရောက်ပုံကိုသုတေသနလုပ်တာပါ။အထူးသဖြင့်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံကမ္ဘာကိုစတင်ကူးစက်ချိန်မှာအထိအနာဆုံးတနိုင်ငံဖြစ်တဲ့အီတလီပြင်အသေးအပြောက်မနည်းလာတဲ့စပိန်နိုင်ငံနဲ့ကမ္ဘာမှာကူးစက်ခံရသူတော့သေဆုံးသူပါအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုကိုလစ်လာတယ်လို့ဆိုပါတယ်။ COVID-19 ကရောဂါအရေးပေါ်အစီအစဉ်တွေကနေလေဒုအရေးအသွေးကောင်းလာတာပင်လယ်ကမ်းခြေတွေတန့်ရှင်းလာတာစုစုညံ့ညံ့အသံတွေနည်းလာတာကို Science Direct ကဖော်ပြပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဟာကူးစက်နှုန်းထိမှုအသွားလာအဝင်အထက်တွေကန့်သတ်ချိန်မှာကာဗွန်ထုတ်လွှင့်တာ25ရာခိုင်နှုန်းကျဆင်းသွားပြီးကြောင်မီးသွေးသုံးတဲ့အကြီးမားဆုံးဓာတ်ပိဆက်ယုံ6ယုံကကြောင်မီးသွေးအသုံးက40ရာခိုင်နှုန်းကျဆင်းသွားလို့ခရိုင်မီကိုမွေအန်းနေတဲ့ကောင်းကင်ကအပြာရောင်ဖြစ်လာပူပါတယ်မြန်မာနိုင်ငံမှာလည်းရင်သွာလာလဲများဆက်ယုံတွေလည်းရှိတဲ့ရန်ကုန်မှာလစ်သက်လာတယ်လို့ပဝင်းကျင်ရေးရာဆောင်းပါရှင်သွေးစကိုင်းကပြောတာပါ
ဒီကားတွေကတော့ပုံမှန်အတိုင်းပဲသွားနေကြတာမှန်တယ်ဒါပေမဲ့ဟိုတိသွားတာတော့ pollution ကတော့ချော့သွားတယ်ချော့သွားတာဖြစ်တဲ့အတွက်ကြောင့်ကားကတော့တိတ်ပေါ်တိတိတတ်တာမရောဘူးဖြစ်နိုင်ရည်ရှိတာက pollution ကိုထုတ်တဲ့ဆက်ယုံတွေလည်းပတ်မှုတွေရော့သွားတယ်လို့မှန်းလို့ရ
ပဝင်းကျင်ကလာတဲ့ဆူညာန်တန်နဲ့ပတ်သက်လို့ကတော့
ကွဲတွေလမ်းတွေတိတ်မလုံဖြစ်တော့တာပေါ့နော်အလောစပီကာတွေကတော့တက်တာတယ်ဒါပေမဲ့ဘာဆိုးလာလဲဆိုတော့ဟန်စပီကာနဲ့ဈေးရောက်နဲ့ဈေးဆက်တွေကဆိုးလာတယ်ဟိုရေတန့်ဆိုလဲဟန်စပီကာနဲ့ကစွန်းရွက်ဆိုလဲဟန်စပီကာနဲ့ဆိုတော့လေအခုဟိုရက်ွက်အုပ်ချုပ်ရေးမှုတွေဆိုတချို့ဆိုရင်ပေါ့ဒီလမ်းထဲဦးဒီရက်ွက်ထဲကိုအဲ့လိုရင်းနဲ့လာပေါ့ဈေးမရောက်မှနဲ့ဈေးရောက်နဲ့ဆိုရင်ကျယ်လွန်းနဲ့ဆိုရင်အရေးယူမယ်လို့တော့ကတ်ရတဲ့အဖြစ်ဖြစ်လာတယ
် Science Direct ကပြောသလို COVID-19 ကတ်ရောဂါကာလအတွင်းဧည့်သည်တွေမလာနိုင်တဲ့အတွက်ပင်လယ်ကမ်းခြေတွေမှာအမိုက်ပြစ်တဲ့လူနည်းသွားပေမဲ့ခုလိုမိုးရာသီမှာပင်လယ်ကအမိုက်တွေကမ်းပေါ်လာတင်လေးရှိတာကိုပြောပြသူကတော့ရခိုင်ပြည်နယ်တန်ရွဲမြို့နယ်ကငပလီပကြီးပြာကမ်းပိုင်ရှင်ပကြီးဆက်နိုင်ရပါ
ခုလိုမျိုးရာသီဆိုကမ်းခြေတိုင်းမှာလေအဲ့လိုအမိုက်တွေကတော့ရှိတယ်ပင်လယ်ကမ်းခြေတိုင်းမှာလေအမိုက်တွေအကုန်လုံးကိုမိုးရာသီဖြစ်တဲ့အတွက်လှိုင်းရအကြီးရဲ့နောက်ပြီးတော့အမိုက်တွေကအာပင်လယ်ထဲကအမိုက်တွေကအကုန်လုံးကမ်းခြေရောက်တယ်လေကမ်းခြေတိုင်းမှာအမိုက်ကတော့ရှိတယ
်။ Science Direct ကလည်းပတ်ဝန်းကျင်ရေးရာဆိုးကျိုးတွေရှိနေတာကိုဖော်ပြပါတယ်။ Recycle ဆိုတဲ့သုံးပြီးပစ္စည်းပြန်သုံးအောင်လုပ်တဲ့လုပ်ငန်းကျဆင်းသွားပြီးအမိုက်တွေပိုများလာတယ်လို့ပြောပါတယ်။ Coronavirus ကူးမဆိုးလို့လက်ဆွဲနှုတ်ဆက်တဲ့အလေပါပြောင်းလဲရချိန်မှာတခါကင်ပြီးသားသုံးပြီးသားတွေကိုထပ်မသုံးတော့ဘဲလွှင့်ပြင်ကြတာမို့အမိုက်တွေပိုများလာပါတယ်။ကာယောဂါကာလမှာဆေးရုံဆေးကန်းတွေမှာအမိုက်တွေပိုများလာပါတယ်။အမိုက်တကအမိုက်တွေတဲ့ရှင်းလို့မနိုင်တဲ့ပလတ်စတစ်ကပြဿနာပိုကြီးထွားလာတာမို့သွေးစကိုင်းအကြံပြုတာကတော့
ခါသုံးနေနဲ့ထုတ်ဖို့မဲ့အစားဟိုဗမာရိုးရလေဖတ်တော့မပြောရတဲ့သုံးမျိုးထုတ်ပြီးစီချင်တာဒါလေးဆိုရင်ဒီဆွေးမြည်လဲလွယ်တယ်လေဆွန့်ပြစ်လို့လဲလွယ်တယ်လေအဲ့အလားမျိုးလေးတွေကိုတော့ပြန်ပြီးတော့လုပ်စီချင်တယ်ပေါ့ဒီဘက်မှာထမတော့ခင်းညင်ကြီးဝယ်တယ်ဆိုရင်ကြွကြွိနဲ့တအိတ်ခဲတယ်သူတို့ကအဲရုံးမရီကြီးဝယ်ရင်တအိတ်ဆိုတော့ကိုက item 5မျိုးဝယ်မိရယ်ဆိုရင်ဒီကြွကြွိအသေးက5လုံးလောက်ဖြစ်သွားတယ်အဲ့အရာကိုရှော့ကျင်တဲ့အတွက်တော့အခုနောက်ပိုင်းကျတော့ဒီ AG ထားတယ်အဲ့ဒီ AG တွေကိုပဲအကုန်ထည့်ပြီးတော့ဝယ်လာတဲ့အခါကျတော့တူလီမုန်းစာတွေလည်းညော့တာပေါ့နော်ကိုကတော့ဘယ်လိုလဲဆိုတော့တနေ့ကို၅လုံးရှော့သုံးဖြစ်တဲ့ဆိုရင်တစ်လဆိုရင် 850 ရှော့နိုင်တယ်ဆိုတဲ့သဘောပေါ့
ဒီလို plastic အသုံးလျှော့နည်းဟာလူတစ်ယောက်ချင်းစီလုံနိုင်တဲ့နည်းလဲဖြစ်ပါတယ် Science Direct ကပြုစုတဲ့စာရန်ဟာကာယောဂါကာလအတွင်းအချိန်ကာလအကန့်အသတ်တစ်ခုကိုလေ့လာတာပဲဖြစ်ပြီးနိုင်ငံအများစုဟာစီးပွားရေးကိုတသက်လုံးအကျဆင်းမခံနိုင်တဲ့အတွက် ကမ္ဘာစီးပွားရေးကပြန်လည်လှုပ်ရှားလာမယ့်အကြောင်းမျှော်လင့်ရတယ်လို့ဆိုပါတယ်။ဒါဆိုရင်လမ်းပေါ်မှာမော်တော်ကားတွေပုံများလာဆက်ရုံလုံယုံနဲ့ပြန်လည်ပတ်လာတဲ့အခါကိုဗစ် -19 ကာယရောဂါဖြစ်ပွားချိန်တွင်လေထုညဉ့်နှံမှုတက်တာတဲ့ကာလတို့ဟာပဝင်းချိန်ကိုရေရှည်တတ်ရှင်းပေးနိုင်မှာမဟုတ်ဘူးလို့ Science Direct ကသုံးသပ်ပါတယ်ရှင်။